လာမယ့်မေလ24ရက်နေ့ကျရင်နေပြည်တော်မှာဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပပါတော့မယ်။27ရာစုပင်လုံညီလာခံဆိုတာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတည်ဆောက်ကြမလဲဆိုတာကိုကြေကြေပြန့်ပြန့်ဆွေးနွေးညှိနှိုင်းကြတဲ့ပွဲပါ။ညီလာခံကိုပါဝင်သင့်ပါဝင်ထိုက်သူအားလုံးတက်ရောက်နိုင်အောင်ကြိုးစားတယ်ဆိုပေမဲ့အကြမ်းပြင်းအဖြစ်တော့တတ်မတော်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်သူတွေစသဖြင့်ပါကိုပါရမဲ့သုံးဝက်ဆိုင်ဆွေးနွေးပွဲကြီးလို့ဆိုရင်လည်းမမားပါဘူး။ဒါပေမဲ့ညီလာခံကြီးကျင်းပတော့မဲ့3-4ရက်လောက်ပဲလိုတော့တဲ့ဒီကနေ့အချိန်ထိပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်ရေးမသေးကြမရေရာဖြစ်နေပါသေးတယ်။ညီလာခံကျင်းပဖို့နီးကပ်လာခြင်းအထိဘာပြဿနာတွေဖြစ်နေပါသေးလဲ။ညီလာခံကြီးဟာမျှော်မှန်းထားသလိုအောင်မြင်နိုင်ပါမလား။ဒေါက်ဆန်းစုကြည်ချမအကောင့်ထဲပေါ်နေတဲ့ငင်းငယ်လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့ရောလိုနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ကျင်းပရမယ့်27ရာစုပင်လုံငင်းငယ်ညီလာခံဆိုတာအရင်သမရဟောင်းဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့ MCA လို့ခေါ်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ်လက်မှတ်ရေးထိုးပြီးချိန်ကစရေးတွင်ရင်3ချိန်မြောက်ဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်လက်ထက်ကကျင်းပခဲ့တဲ့ပထမဦးဆုံးချိန်ညီလာခံကတော့ညီလာခံလို့ပြောဆိုနိုင်ုံကလွဲရင်ဘာမှတိတ်ထူးထူးခြားခြားမရှိခဲ့ပါဘူး။အထူးသဖြင့်ငင်းငယ်တိဆောက်ရေးအတွက်အရေးပါတဲ့လက်နက်ကင်တိုင်းသားအဖွဲ့တချို့လည်းစုံစုံညီညီမတက်ရောက်နိုင်ပါဘူး။တင်ကြတဲ့သဘောလောက်ကျင်းပနိုင်ခဲ့တာပါ။2015ရွေးကောက်ပွဲအပြီးအာဏာရလာတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါတမရဟောင်းဦးသိန်းစိန်အကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမွေဆက်ခံရင်း27ရာစုပင်လုံငင်းငယ်ညီလာခံဆိုပြီးနာမည်ပြောင်းကျင်းပခဲ့ပါတယ်။အထူးသဖြင့်ပြည်ရင်းငင်းငယ်ပြဿနာမှာတော့ကြကြတဲ့လက်နက်ကင်တိုင်းသားအဖွဲ့စုံစုံညီညီတက်ရောက်လာအောင်အထူးစူးစမ်းခဲ့တာတွေ့ရပါတယ်။တစ်ဖက်မှာလည်းမြမငင်းချမ်းရေးမှာမြမအစိုးရကိုကူညီမယ်လို့ကတိပေးထားတဲ့တရုတ်အစိုးရရဲ့ဖိအားပေးမှုကြောင့်လည်းတရုတ်နယ်စပ်ကတိုင်းသားလက်နက်ကင်အဖွဲ့ကြီးတွေစုံစုံညီညီတက်လာတာတွေ့ရပါတယ်။ပထမအကြိမ်27ရာစုပင်လုံညီလာခံမှာတပ်မတော်ဘက်ကအတိအမှတ်မပြုတဲ့ကိုကန့်ပလောင်နဲ့ရခိုင်AA တပ်ဖွဲ့တွေတက်ခွေမရတာညီလာခံရောက်ပြီးမှဝါကိုစလေအဖွဲ့နေရက်ပြန်သွားတာစရာတွေကလွဲရင်ကြံလက်နက်ကင်တက်ဖွဲ့တွေစုံစုံညီညီတက်ခဲ့တဲ့ပွဲလို့ဆိုနိုင်ပါတယ
်။ဒါတွေမကအဲ့ဒီညီလာခံမှာလက်နက်ကင်တိုင်းသားအဖွဲ့တွေရောနိုင်ငံရေးပါတီတွေအပါအဝင်တက်ရောက်လာသူအားလုံးသူတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းအစိတာမရှိပြောဆိုနိုင်ပြီးပြောဆိုနိုင်သမျှကိုလည်းမြန်မာပြည်သူတွေသိခွင့်ရအောင်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အထိပွင့်လင်းမှုရှိခဲ့ပါတယ်။ပြောရရင်အစိုးရတက်မတော်နဲ့တိုက်နေခိုင်းနေတဲ့သဘုံဖွဲ့ခေါင်းဆောင်တွေဟာအစိုးရထိပ်ပိုင်ကောင်းဆောင်တွေတပ်မတော်ထိပ်ပိုင်ကောင်းဆောင်တွေရှေ့မှာသူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ခဲ့တဲ့အဲ့လိုပြောဆိုတာကိုလည်းတိုင်းပြည်လုံးကဓာတ်ရိုက်ကြီးစုခွင့်ရခဲ့တဲ့အနေအထားမျိုးပါဒါလွတ်လပ်ရရပြီးမြမသမိုင်းမှာတစ်ချိန်မှမကြုံခဲ့ကြဘူးတဲ့အခြေအနေလို့သုံးသပ်ရင်လည်းရပါတယ်ဒီလိုနီးနဲ့ပရမကျင်27ရာစုပင်လုံငင်းချင်းညီလာခံဟာအတိုင်းအတာတစ်ခုထိသမိုင်းမှတ်တမ်းဝင်အောင်မြင်တဲ့ညီလာခံတစ်ခုဖြစ်ခဲ့ပါတယ်အခုဒုတိယအချိန်မှာတော့ပရမကျင်တုန်းကတော့တိုင်းသားလက်နက်ကင်အဖွဲ့စုံစုံညီတက်ဖို့မသေးချာမရေရာပါဘူးဒီနေရာမှာလက်နက်ကင်တိုင်းသားတွေကိစ္စကိုအလေးထားပြောရတာကလည်းငင်းငယ်ရင်းဆိုတာအစိုးရတပ်မတော်နဲ့လက်နက်ကင်တိုင်းသားတွေအကြားအဓိကတိဆောက်ရတာဖြစ်လို့ဒါကိုပဲအဓိကထားပြောနေရခြင်းဖြစ်ပါတယ
်နောက်ဆုံးသတင်းတွေအရလက်နက်ကင်တိုင်းသားအဖွဲ့တွေကိုဖိတ်ကြားထားဖို့နဲ့ပတ်သက်ပြီးနိုင်ငံတော်တိုင်းပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေကမီဒီယာတွေကိုအခုလိုရှင်းပြထားပါတယ်ငါရတာကျင်းပမဲ့ညီလာခံကာလအတွက်ဖွင့်ပွဲနဲ့နောက်ဆုံးညစာစားပွဲကိုလက်ရှိအစိုးရကတာဝန်ယူဖိတ်ကြားထားတယ်လို့ဆိုပါရယ်။ဂျားကာလညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်လို့ကတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုဘူးတွဲကော်မတီ UPDJC ကဆွေးနွေးဆုံးဖြတ်ထားချက်နဲ့အညီဖိတ်ကြားထားတယ်လို့ဆိုပါရယ်။ဖွင့်ပွဲပိတ်ပွဲအတွက်အစိုးရဘက်ကအပြစ်ရစာချုပ်လက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြစ်ရဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်ဖိတ်ကြားထားတယ်လို့ပြောပါရယ်။တကယ့်ညီလာခံအတွက်ကိုတော့ UPDJC ကတာဝန်ယူပြီးအပြစ်ရဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုလေ့လာသူအနေနဲ့ပဲဖိတ်ခေါ်သွားမယ်လို့ဆိုထားပါရယ်။ဖိတ်ခေါ်ချက်တွေကိုအတိတ်ပဲဖွင့်ဆိုရရင်အစိုးရရော UPDJC ကပါကိုကံပလောင်နဲ့ရခိုင် AA တပ်ဖွဲ့၃ဖွဲ့ကိုမဖိတ်ခေါ်ပါဘူး။UPDJC အနေနဲ့လည်းအပြစ်ရဲ့လက်မှတ်ထိုးမထားတဲ့အဖွဲ့တွေကိုတဖွဲ့ချင်းစီဖိတ်ခေါ်ထားတယ်ဆိုပေမဲ့လေးလာသူအစင်နေပါပဲ။ဒါနဲ့ပတ်သက်ပြီးဝမိုင်းလာ KIA ကချင်လက်နက်ကိုင်အဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်လ လက်နက်ကိုင်ခုနှစ်ဖွဲ့စုပေါင်းထားတဲ့မဟာမိတ်အဖွဲ့ကတော့သူတို့ကိုတဖွဲ့ချင်းဖိတ်ရင်လက်ခံမှာမဟုတ်ဘူးတပ်ပေါင်းစုအနေနဲ့ဖိတ်ရင်တော့ကိုယ်စလဲဆေလွတ်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်အားလုံးကိုခြုံငုံပြီးသုံးသပ်ရရင်လက်ရှိဒုတိယအကြိမ်22ရာစုပင်လုံညီလာခံဟာပထမအကြိမ်တုန်းကလောက်တောင်လက်နက်ကိုင်တိုင်းရင်းသားအဖွဲ့စုံစုံညီညီတက်ရောက်ဖို့တိတ်ပြီးမသေးချာမရေရပါဘူးဒီအတွက်အဲ့ဒီညီလာခံကနေတီထောင်စုသဘောတူညီချက်အဖြစ်ချမှတ်မဲ့အချက်အလက်တွေဆိုတာဟာလေအဲ့ဒီအဖွဲ့တွေပါဝင်ခြင်းမရှိတဲ့အချက်အလက်တွေအဖြစ်ပဲထွက်ပေါ်လာမှာဖြစ်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရဟာ21ရာစုပင်လုံညီညာရေးညီလာခံကြီးကျင်းပပြီးသွားရင်အောင်မြင်မှုမအောင်မြင်မှုရလဒ်တွေကိုကြည့်ပြီးညီညာရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ဒေါန်ဆန်းစုကြည်နဲ့ NLD ရဲ့အန်တီမတ်ညီမှန်းချက်ဟာခင်မီဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖြစ်တာကြောင့်အဲ့ဒီညီမှန်းချက်အကောင့်ထဲပေါ်နိုင်ရေးလက်ရှိသွားနေတဲ့ညီညာရေးညီလာခံရလဒ်တွေကနေတဆင့်ဖွဲ့စည်းပုံပြင်ရင်လမ်းကြောင်းအောင်မြင်မှုရနိုင်မရနိုင်အလုပ်ဖြစ်မဖြစ်ဆန်းစစ်ဖို့လိုပါလိမ့်မယ်။ဒါမှမဟုတ်တိုင်းပြည်ရဲ့ပဋိပက္ခပြဿနာမှာဖွဲ့စည်းပုံအခြေခံဥပဒေကတော့ကျဲပြဿနာဖြစ်နေတယ်လို့သုံးသပ်ရင်တမတော်ကိုစည်းယုံညှိနှိုင်းတိုင်ပင်ဆွဲဆောင်ပြီးဖွဲ့စည်းပုံပြင်ဖို့ကြိုးစားပြင်ဆင်ထားတဲ့ဖွဲ့စည်းပုံကင်ပြီးညီညာရေးကိုအောင်မြင်အောင်အကောင့်ထဲမပေါ်နိုင်ဘူးလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုမတီထောင်နိုင်ဘူးလားဆိုတာမျိုးကိုလည်းပြောင်းလဲစဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။